လစ်ဗျားကောင်ဆောင်မိုမာဂဒါဖီရဲ့တပ်တွေကိုထိန်းချုပ်ဖို့ကြိုးစားနေတဲ့မဟာမိတ်တပ်တွေနဲ့အတူပူးပေါင်းပြီးအမေရိကန်တပ်တွေကလည်းလစ်ဗျားလေတပ်ကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပါတယ်။မြေထဲပင်လယ်ထဲမှာနေရာယူထားတဲ့အမေရိကန်နဲ့ဗြိတိသျှစစ်သင်္ဘောနဲ့ရေငုပ်သင်္ဘောတွေကလစ်ဗျားတပ်တွေကိုပြစ်မှတ်ထားပြီးစနေနေ့မှာတိုမဟော့ဒုံးကျည်130ကျော်နဲ့ပစ်ခတ်ခဲ့တယ်လို့ပင်နဂန်စစ်ဌာနချုပ်အရာရှိတွေကပြောပါတယ်။မဟာမိတ်တပ်တွေအတွက်ဓာတ်ရအန္တရာယ်ပေးနိုင်တယ်လို့ယူဆရတဲ့ပြစ်မှတ်20ကျော်အပြင်လေဗျာအရက်သားတွေလည်းတိုက်ခိုက်တာကိုခံခဲ့ရပါတယ်။အခုချိန်ထိလေဗျာဝင်ရင်မှာအမေရိကန်လေယာဉ်တွေဖျက်ပြီးမပြန်သေးသလိုမြေပြင်မှာလည်းအမေရိကန်တပ်သားတယောက်မှမရှိသေးဘူးလို့အမေရိကန်စစ်တပ်အကြီးအကဲတူဖြစ်တဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီးဘီလ်ကော့နီကပြောပါတယ်။ဘရာဇီးလ်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့လေဗျာကောင်ဆောင်မိုမာဂဒါဖီကိုအနောက်နိုင်ငံတွေကစီးရီးယားအရေးယူဖို့ကလွယ်ပြီးရွေးချယ်စရာမပေးခဲ့ဘူးလို့ပြောပါတယ်။ဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းမစ္စတာဂဒါဖီပေါ်အရေးယူမှုဟာလိုအပ်လို့ဖြစ်ပြီးတရားဝင်အရေးယူတာဖြစ်တယ်လို့ဒီလိုအရေးယူမှုဟာမှန်ကန်တယ်လို့ဆိုပါတယ်။စနေနေ့အစောပိုင်းတုန်းကတော့ကုလသမဂ္ဂရဲ့လေဗျားပေါ်လေရင်မပြန်တမ်းရဆုံးသတ်မှတ်အရေးယူဖို့အားဖြည့်တဲ့အနေနဲ့ပြင်သစ်နိုင်ငံကပထမဆုံးလေဗျားကိုလေချောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ပြင်သစ်သမ္မတနီကိုလတ်ဆာကိုစီကကုလသမဂ္ဂဥရောပသမဂ္ဂအာရဗ်နိုင်ငံများအဖွဲ့ချုပ်နဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့ပြင်သစ်နိုင်ငံမှာပြုလုပ်တဲ့အစည်းအဝေးကနေလိုအပ်ရင်လစ်ဗျားကိုစီးရီးယားအရေးယူဖို့သဘောတူခဲ့ကြတယ်လို့ဆိုပါတယ်။လစ်ဗျားအစိုးရကအပြစ်ခတ်ရစေးကြေညာခဲ့ပေမဲ့လက်တွေမှာဒီကြေညာချက်ကိုချုပ်ဖောက်နေတာမို့အချိန်ကြာလာတာနဲ့အမျှလစ်ဗျားနိုင်ငံသားတွေအတွက်အန္တရာယ်ပိုးပြီးကြီးမယ်လို့ကမ္ဘာအင်အားကြီးနိုင်ငံတွေကယုံကြည်ကြောင်းဒါကြောင့်အခုလိုဆုံးဖြတ်ခဲ့ချက်ခဲ့တာလို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဟီလာရီကလင်တန်ကပြောပါတယ်။တချိန်တည်းမှာပဲဂဒါဖီရဲ့တစ္ဆေကန်တပ်တွေကလေဗျားရှိဘက်ကတိုက်ခန်းတွေခြေကုပ်ယူထားတဲ့ဘန်ဂါစီကိုရောအနောက်ပိုင်းထရီပိုလီနားကမစ္စရာတာကိုပါတိုက်ခိုက်ခဲ့ကြပါတယ်။သူတို့ဟာလက်ဖြောင့်တပ်သားတုံပြီးပစ်ခတ်ခဲ့ကြောင်းနဲ့အရတန်းကုန်းစနေနေ့မှာတည်ဆုံခဲ့ရပါတယ်။